မြန်မာနိုင်ငံမှာ H1N1 ရာသီသုတ်ကွေးရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တလတာကြာမြင့်ချိန်ဒီကနေ့ထိ H1N1 ကြောင့်သေဆုံးသူပေါင်း32ဦးထိရှိသွားပြီဖြစ်ပြီးရောဂါပိုးသူရှိသူပေါင်းကတော့304ဦးနဲ့ပိုးရှိတယ်လို့တန်ရရှိသူပေါင်းကတော့100ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်အိနီးချင်းနိုင်ငံတွေမှာလည်းဒီ H1N1 ရောဂါကူးစက်ဖြစ်ပွားနေတဲ့အတွက်ရောဂါကူးစက်ပြန့်မမှုမမြန်ဆန်အောင်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတန်နိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကချင်ပြည်နယ်နဲ့ကယားပြည်နယ်ကနေလွဲလို့ကြံပြည်နယ်နဲ့တိုင်းအသီးသီးမှာ H1N1 ရာသီတုတ်ကွေးရောဂါကြောင့်ပြီးခဲ့တဲ့လဇူလိုင်လ22ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိတလတာအချိန်အတွင်းမှာသေဆုံးသူလူနာပေါင်းက32ဦးထိရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးကသတင်းထုတ်ပြန်လိုက်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်ရရှိသူအဖြစ်ဆေးရုံတက်ရောက်ကူးသနေသူပေါင်းက116ဦးထိရှိပြီးH1N1 ပိုးတွေ့ရှိသူကတော့304ဦးထိရှိနေပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့ဩဂုတ်လ22ရက်နေ့ဆီအောင်ပေါ့နော်ဒီနေ့မွန်လနနာရီထိရတော့သေဆုံးသူ2ဦးထပ်တော့ပါတယ်32ဦးပေါ့ပိုးတွေ့သူပေါင်းက304ဦးပေါ့ပိုးတွေ့သူပေါင်း H1N1 ဆေးရုံတရားကြက်တဲ့ဒီရင်းထံအသက်ရှူလမ်းများပိုးဝင်ရောဂါလက္ခဏာနဲ့ပြတဲ့ဦးရ116ဦးပ
ါဩဂုတ်လ22ရက်နေ့အထိထုတ်ပြန်ချက်အရရန်ကုန်တိုင်းကတော့ယောဂါကူးစက်မှုအဖြစ်အများဆုံးဖြစ်ပြီးယောဂါလက္ခဏာပြသူပေါင်းက300ကျော်အထိရှိပါတယ်ယောဂါကူးစက်ခံရသူပေါင်းက90နီးပါးအထိရှိနေပါတယ်အေရဝတီတိုင်းကတော့သေဆုံးသူ12ဦးအထိရှိပြီးသေဆုံးသူဦးရေကအများဆုံးဖြစ်နေပါတယ်အခုလိုမျိုးတလတာကာလအတွင်းလူ32ဦးအထိသေဆုံးခဲ့ရတဲ့ H1N1 ယောဂါပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတဲ့အခြေအနေကိုတော့ဒေါက်တာတန်းထွန်းအောင်ကအခုလိုရှင်းပြပါတယ်
အခြားကျွန်တော်တို့ဘဝဝင်နိုင်ငံတွေဖြစ်ပွားမှုတွေလည်းဗာရီဒုတ်ကွေးနဲ့ပတ်သက်ပြီးတော့သေဆုံးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ရာသီ moderate transmission ပဲပေါ့ကူးစက်ပြန့်ပွားမှုကလည်းအသင့်တင်နဲ့ရှိတယ်ဆိုတာကျွန်တော်ထုတ်ပြန်ထားတယ်ဆေးရုံရောက်တာနောက်ကျရင်နောက်တစ်ခုကမကကျွမ်းသူတွေနဲ့ကူးတာနေရင်တော့နောက်ကျရင်တော့အခြားတစ်ခုကြတွေရှိပေမဲ့လည်းသေဆုံးမှုကမလွတ်နိုင်ဘူးပေါ့နော်နောက်တစ်ခုကယောဂအခန်းရှိတဲ့လူတွေကလေးငယ်တွေကိုဝင်ဆောင်တွေဖိုးကြီးဖွားကြီးတွေကြတော့နည်းနည်းဆုံးတက်တယ်
H1N1 ယောဂါတုတ်ကွေးယောဂါပိုးတွေ့ရှိပေမဲ့တုတ်ကွေးယောဂါကြောင့်မဟုတ်ဘဲတခြားယောဂါအခန်းကြောင့်သေဆုံးသူပေါင်းကလည်း20ဦးထိရှိသွားပြီဖြစ်တယ်လို့ပြောဆိုထားပါတယ်။အခုလက်ရှိနောက်ဆုံးအခြေအနေအထိကတော့ H1N1 ယောဂါပိုးတွေ့ရှိသူလူနာတွေကအတွင်းလူနာတွေကိုတော့ဝေဘာကီအထူးကူဆေးရုံကြီးနဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဆေးကုသမှုပေးနေပြီးပြင်ပလူနာတွေကိုလည်းစနစ်တကျကုသမှုပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနဒုညွှန်ချုပ်ကပြောပါတယ
်။ဝေဘာကီဆိုရင်အခုဆိုကျွန်တော်2ယောက်ပဲရှိတယ်။ဝေဘာကီဆို2ယောက်တခြားတိုင်းနဲ့ပြည်နယ်ဆေးရုံတွေမှာအတွင်းက34ဦးစုစုပေါင်း36ဦးဆက်လက်ကုသမှုခံယူနေတယ်ဆေးရုံကောင်းမွန်ပြီးတော့ဆေးရုံအဆင့်တော်က201ဦးမြန်မာလူနာက16ဦးပေါ့အဲ့တော့ဆိုတော့ပိုးတွေ့တိုင်းလည်းမစိုးရင်ရဘူးဆေးရုံမှာဆင်းတော့အကောင်းလိုက်ဆင်းတော့201ဦးမြန်မာလူနာနဲ့ပဲတော်တော်လာလာနေကုသတာ16ဦးဆိုတော့အခုတစ်ဖေးနဲ့ရော့လာပြီဆိုတာပြပါတယ်
တုတ်ကွေးယောဂါဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူဆေးရုံနေစီအ мян ကုသမှုလာရောက်ခံယူကြဖို့ကိုလည်းဒေါက်တာတန်းထွန်းအောင်ကပြည်သူကိုတိုက်တွန်းပါတယ
်အဲ့တော့လူမျိုးကသတိထားရမယ့်ချက်ဆောင်းဆောင်းလေးကျွန်တော်တို့ထုတ်ပြန်ထားတဲ့ဟာလေးတွေကိုလုပ်ဖို့လိုပါတယ်ဒီရာသီတုတ်ကွေးကြီးနောက်နှစ်တွေလည်းကျွန်တော်တို့မှာရှိအောင်ကျွန်တော်တို့အတော့မင်းမဒီပေါ်က2009ဆပဲဇက်ရှိလာခဲ့တယ်2019မှာကျတော့နည်းနည်းပြင်းထန်လေးမှုလေးရှိလာတယ်အဲ့တော့ပြည်သူလူထုနေနေကတော့မိမိမှာရာသီတုတ်ကွေးရောဂါလက္ခဏာခံစားရတယ်ဆိုတာကိုတန်ရရှိရင်နှိစက်ရပြည်သူရှင်ရုံတွေကိုအချိန်မီသွားအကူအညီခံယူလို့ရတယ်48နာရီတကူရင်သူကလုံးဝကောင်းတယ်48နာရီတော့ရှင်ရုံရောက်မယ်ရှင်းတော့မယ်9ရက်တော့မယ်တန်ရီဖလူဟာတော့လိုက်ရင်လုံးဝလည်းကောင်းတယ်ခြားသူဝယ်ကူဆက်မှုလေးရော့သွားတယ်အဲ့တော့မိမိကိုယ်တိုင်ကစားပြီးတော့ product yourself ပေါ့မိမိကိုယ်တိုင်စားပြီးတော့မှဒီကာကွယ်ရေးနှုတ်ဆက်ချက်တွေကိုကျမတို့နှုတ်ဆက်အသိပညာပြီးနှုတ်ဆက်ချက်တွေကိုလိုက်နာဆောင်ရွက်ဖို့လုပ်တယ်အိမ်ဆောင်သူတိုင်းအိမ်ဆောင်သူတိုင်းမိသားစုတိုင်းစုဦးချင်းတယောက်ချင်းလားလိုက်နာမယ်လူလူအဖွဲ့အစည်းတွေလည်းဝိုင်းဝန်းပြီးတော့ဒီဟာကိုပညာပေးမယ်လိုက်နာမယ်ဆိုရင်အကုန်လုံးလိုက်နာမယ်ဆိုတော့ဒီယောဂါချက်ချင်းကြပါဘူး
ကျမ်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအားလုံးနဲ့ပူးပေါင်းပြီးတော့ H1N1 ယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ January 1ရက်နေ့ကနေဩဂုတ်လ20ရက်နေ့အထိထုတ်ပြန်ချက်အရတော့မြန်မာအပါအဝင်တရုတ်အိန္ဒိယနီပေါ်တီရီလင်္ကာမော်လ်ဒိုက်ဘင်္ဂလားဒေ့ရှ်ထိုင်းမလေးရှားဘူတန်အင်ဒိုနီးရှားနိုင်ငံတွေမှာ H1N1 ယောဂါပိုးအမျိုးအစားတူကူးစက်ယောဂါတွေပြန့်ပွားနေတယ်ဆိုပြီးထုတ်ပြန်ထားပါတယ်ရှင်